ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်6သိန်းကျော်ဒီတလားကျော်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေဟာ ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တာကြောင့်မြန်မာပေါ်ပြင်းပြင်းထန်ထန်အရေးယူဖို့နှစ်နိုင်ငံဆက်ဆံရေးပြန်ပြီးသုံးသပ်ဖို့တမရထရမ့်အစိုးရကိုဝါရင်အမေရိကန်လွှတ်တော်အမတ်တွေကအလေးနဲ့တိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်နိုင်ခြေအလားအလာဖြစ်အမေရိကန်အစိုးရဘက်ကလည်းတုံ့တက်ထားကြောင်းနဲ့ဒီအတွက်ပြစ်မှတ်ထားပိတ်ဆို့တဲ့အရေးယူမှုတွေချမှတ်ဖို့ရှိနေကြောင်းအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကမနေ့အင်္ဂါနေ့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှပြုလုပ်တဲ့မြန်မာအရေးကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်သူကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါအောင်ဆန်းစုကြည်အပါအဝင်တက်မတော်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်လည်းတွားရောက်ခဲ့ပါတယ်ကျားနာပွဲမှာတော့ဒီကျားနာပွဲကိုဦးစီးကျင်းပတဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဝါယစ် Republican အထက်လွှတ်တော်အမတ် Bob Corker ကတော့မွတ်စလင်ဒေသခံတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့အခုလိုပြင်းပြင်းထန်ထန်ပြောသွားပါတယ်
We continue to hear the truly heartbreaking accounts of human suffering. International frustration at Burmese government.
လူသားတွေထိခိုက်နေတာပြီးတော့တိဒုက္ခရောက်နေတဲ့အခြေအနေတွေကိုမန္တလေးပဲစိတ်မကောင်းခြင်းများစွာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရပါတယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ပေါ်မှာဆယ်စုနှစ်နဲ့ချီပြီးတော့မျှော်လင့်ချက်တွေထားခဲ့ကြပါတယ်။အခုဖြစ်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေကနေပြီးတော့အကာအကွယ်ပေးဖို့မြန်မာစိုးရကိုနိုင်ငံတကာကနေပြီးတော့စိတ်ပြတ်မှုတွေနဲ့ဝေဖန်မှုတွေဟာပို့ပြီးတော့ကျေလွန်လာခဲ့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်ကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကလည်းကြားနာပွဲအတွင်းအတိအလင်းထုတ်ဖော်ကြေညာခဲ့ပါတယ
် This is ethnic cleansing I know that the administration is evaluating that as
ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်ပါတယ်ဒီကိစ္စကိုအခုကြားနာပွဲလုပ်နေချိန်မှာပဲအစိုးရဘက်ကလေးလာတုံ့တက်နေစေဆိုတာကျွန်တော်သိပါတယ်လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတာကိုကုလသမဂ္ဂဆိုင်ရာကြွန့်ကျင်သူတွေကတတ်မှတ်ထားတာပါဒေသတစ်ခုမှာလူမျိုးရေးအရအမျိုးတူဘာသာတူအရလူအုပ်စုအလိုက်တတ်မှတ်ပြီးအင်အားသုံးချင်းချောက်ပြီးဖယ်ရှားတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေထက်ဝက်ကျော်နဲ့ညီများတဲ့6သိန်းကျော်ထွက်ခွာခဲ့ကြရပါတယ်သူတို့ကြေးရွာတွေကိုစနစ်တကျနဲ့မိရှုဖျက်ဆီးခံခဲ့ရပါတယ
်အမေရိကန်အစိုးရကိုစားကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့လူမျိုးတုံးရှင်းလင်းမှုဆိုတာကိုလက်ခံထားသလားဆိုရဲအထက်လွှတ်တော်အမတ်ကာဒင်မေးတဲ့မေးခွန်းကိုဖြေကြားရမှာ
My bosses have said it appears to be ethnic cleansing
ethnic cleansing လူမျိုးတုံးရှင်းလင်းမှုအဖြစ်ကျွန်တော်ရဲ့အထက်ရာရှိတွေကပြောဆိုထားတာပါကျွန်တော်ရဲ့အမြင်မှာလည်းဒီအတိုင်းပါပဲ
I think clarity is important here I'm asking your view
ဒါပေမဲ့အခုကြားနာပွဲမှာကိုယ့်ရဲ့ကိုယ်ပိုင်အမြင်ကိုရှင်းရှင်းလင်းလင်းအတိအကျပြောပါလို့မစ္စတာကာဒင်ကထောက်ပြပြောဆိုရမှာ
Unfortunately I'm not in a position to make the determination you are correct that we are
တမကောင်းစွာပဲဒီကိစ္စကိုတတ်မှတ်ပြောဆိုဖို့ကျွန်တော်မှလုတ်ပိုင်ခွင့်မရှိပါဘူးလွတ်တော်အမတ်ပြောတာမှန်ပါတယ်ကျွန်တော်တို့ဒါကိုတုံ့တက်နေစေဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြောနိုင်တာကတော့ရက်ဆက်ကြမ်းကြုတ်မှုတွေရှိခဲ့တယ်လူတွေအစုလိုက်အပြုံလိုက်နေရရင်ကမောင်းထုတ်ခံခဲ့ရတယ်စတဲ့အချက်တွေဟာအလုံးကိုစိုးရိမ်မကင်ဖြစ်စရာအချက်တွေပါ
ဒီအတွက်တာဝန်ရှိသူအားလုံးကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကလှုံ့ဆော်နေတယ်လို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခြေနဲ့ပတ်သက်လို့တာဝန်အရှိဆုံးဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကိုအမေရိကန်အစိုးရကဘလို့အရေးယူထားတယ်လဲဆိုတဲ့ဝါရင့်လွှတ်တော်အမတ်တဦးရဲ့မေးခွန်းကိုတော့
All of the military leadership is subject to our restrictions for travel to the United States subject to
မြန်မာစစ်တပ်ခေါင်းဆောင်အားလုံးကိုအမေရိကန်ပြည်အောင်စုခီးတွလာခွင့်ပိတ်ပင်ထားပါတယ်။နောက်ပြီးစစ်တပ်နဲ့ပတ်သက်လို့တခြားအကူအညီတွေကိုလည်းကန့်သတ်ထားပါတယ်ဒီချက်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပေါ်မှာလည်းတက်ရောက်နေပါတယ
်အလားတူအော်တိုဘာလာဇန်ပိုင်းကလည်းရိုဟင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲပြုလုပ်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဌာနကတော့နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်ရဲ့အာရှခီးစဉ်မတိုင်ခင်ဒီသတင်းပတ်အတွင်းရခိုင်အရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအသစ်ကိုကြေညာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစိုးရအရာရှိတွေကပြောဆိုထားပါတယ်ရှင်